1989ဇူလိုင်19ရက်နေ့မှာဗိုလ်ချုပ်အောင်ဆန်းနဲ့တခြားအာဇာနည်ခေါင်းဆောင်တွေဖြစ်ကြတဲ့တခင်မြဒီတော်ဥပချိုးဥရဇတ်ဥပဝင်းမမခိုင်မိုက်ပွန်စော်ဘွားကြီးဆက်ဆံထွန်းတို့နဲ့အတူဥအောင်မောင်နဲ့ဥရဇတ်ရဲ့ကိုရန်တော်ရဲဘော်ကိုထွေးတို့နေချက်အင်္ဂလိပ်လက်ပါစီတွေရဲ့ပက်ပက်ဆက်ဆက်လှုပ်ကြမှုကြောင့်ကြာဆုံးခဲ့ရတာအခုဆိုရင်64နှစ်ပြည့်ခဲ့ပါပြီခင်ဗျာဒီမိုကရေစီခေတ်လို့ပြောရမယ့်ဖဆပလအစိုးရလက်ထက်နဲ့တပါတီအာဏာရှင်ခေတ်ဖြစ်တဲ့ဗိုလ်ချုပ်ကြီးနေဝင်အစိုးရလက်ထက်တွေမှာအာဇာနည်နေ့ကိုထူးထူးခြားခြားအလေးနဲ့ထားကျင်းပခဲ့ကြပါတယ်ဇူလိုင်လဆန်းကစပြီးကျောင်းတွေမှာဟောပြောပွဲတွေစာရေးစာကုန်းပြိုင်ပွဲတွေတခန့်တနာကျင်းပကြသလိုအာဇာနည်နေ့မတိုင်ခင်တပတ်လောက်ကစပြီးမြမအတန်ကလည်းအာဇာနည်နေ့ဂုဏ်ပြုတေးသချင်းတွေထုတ်လွှင့်ပေးပြီးတော့သတင်းစာဆောင်မတွေကလည်းသတင်းဆောင်မတွေကိုရက်ဆက်ဆိုသလိုဖော်ပြခဲ့ကြပါတယ်ခင်ဗျာဒီပြည်လုံးမှာဆိုရင်လည်းဌာနဆိုင်ရာပုဂ္ဂလိကအဖွဲ့အစည်းတွေကပါအခမ်းအနားတွေကျင်းပပြီးအာဇာနည်နေ့မှာဆွံ့ကြွေတာတွေရှိပါတယ်ဇူလိုင်19ရက်အာဇာနည်ကြီးတွေကြာဆုံးချိန်မနေ့ 10:38 မိနစ်မှာဆိုရင်တော့မြန်မာတပြည်လုံးကကာယထာတင်းမော့အသွာလာတွေမှန်သမျှရပ်တန့်ပြီးအုပ်အော်ရှိဆွဲကြပါတယ်လမ်းပေါ်မှာရှိနေတဲ့လူသူအလုံးအခမ်းအနားမှာရှိနေတဲ့လူပုဂ္ဂိုလ်အလုံးကလည်းမိမိတို့ရောက်ရှိရာနေရာမှာမြန်မာတပြည်လုံး10မိနစ်ခန့်မတ်တပ်ရပ်ပြီးတော့ငြိမ်သက်စွာအလေးပြုခဲ့ကြပါတယ်ခင်ဗျာအဲ့ဒီအစင်လာတွေ88ကစပြီးကွယ်ပြောက်ခဲ့ပါပြီဒီနှစ်မှာဆိုရင်လည်းအာဇာနည်နေ့အကြောင်းစာနယ်ဇင်းတွေမှာပေါ်ပြခွင့်ရတယ်ဆိုတာကလွဲလို့တခြားထူးခြားမှုဘာမှမရှိပါဘူးအဲ့တော့ကျွန်တော်တို့ RFR ဒေါ်အောင်ဆန်းစုကြည်ကိုဆက်သွယ်မေးမြန်းကြတာဒီလိုပါခင်ဗျာဒေါ်အောင်ဆန်းစုကြည်ခင်ဗျာအခုလို့တတိုင်းပြည်လုံးသူ့ကျုံဘွားကနေလွတ်လပ်ရေးကိုအရယူပေးခဲ့တဲ့အာဇာနည်ပုံကိုယ်တွေကိုထိုက်ထိုက်တန်တန်ဂုဏ်ပြုမှုတွေမရှိတော့တာကိုဘယ်လိုမြင်ပါသလဲခင်ဗျာ
အာဇာနည်နေ့ကိုအလေးမထားဘူးဆိုတာဟာအာဇာနည်စိတ်ဓာတ်ကိုတန်ဖိုးမထားရရောက်ထားကြောင်းမလို့ကျမတို့နိုင်ငံမှာအာဇာနည်သရေကောင်းတွေမထွန်းကားနိုင်အောင်လုပ်နေသလိုပဲဖြစ်တယ်လို့မြင်မိပါတယ်။ဒါပေမဲ့လည်းအာဇာနည်ဆိုတာသူ့စိတ်ဓာတ်ကိုကထူးကဲတာမို့လို့ဘယ်လိုအခြေအနေမျိုးမှမဆိုအချိန်တန်ရင်တော့ပေါ်ပေါက်လာကြမှာပဲ
။နိုင်ငံတကာမှာတော့ပြတိုက်တွေကိုနေ့စဉ်ဆိုသလိုတစ်နှစ်ပတ်လုံးဖွင့်လေရှိပါတယ်ခင်ဗျာ။တစ်နှစ်တစ်ခါရပ်ပိုင်းလောက်ပဲဖွင့်ထားတဲ့တာဝါလိန်လိုင်းကဗိုလ်ချုပ်အောင်ဆန်းပြတိုက်ကိုနေ့စဉ်ဖွင့်ဖို့မသင့်ဘူးလားခင်ဗျာ
ဘုကျောင်းအောင်ဆန်းပြတဲ့ကိုနေ့တိုင်းမဟုတ်ရင်တောင်းအများသွားရောက်ကြည့်ရှုနိုင်ဖို့အတွက်စနေတနင်္ဂနွေလောက်တော့ဖွင့်ပေးသင့်တယ်လို့ထင်ပါတယ်နိုင်ငံတကာစာနှုံးမိကျင်တယ်ဆိုရင်တော့နေ့တိုင်းဖွင့်ဖို့ဥတည်ရမှာပေါ့
ဘုကျောင်းအောင်ဆန်းအကြောင်းဒေါ်အောင်ဆန်းစုကြည်ကိုတိုင်ကောစာအုပ်စာတမ်းပြုစုနေတာရှိပါသလားထုတ်ဝေဖို့အစီအစဉ်ကရှိပါသလားခင်ဗျာ
ဖိဖိအကြောင်းအထုပ်ပတ်တိတို့လေးရေးပြီးဖြစ်တာကိုတည်ပြီးဖြစ်မယ်လို့ထင်ပါတယ်လုံးချင်းစာအုပ်အနေနဲ့ရေးဖို့တော့အခုအစီအစဉ်မရှိသေးပါဘူ
းကျွန်တော်တို့မြန်မာနိုင်ငံမှာဗိုလ်ချုပ်အောင်ဆန်းကြောင့်စိတ်ဝင်စားတဲ့လူတွေပြည်သူပြည်သားတိုင်းလုံးလုံးအမှတ်တရပြောလေကြည်လေရှိတဲ့စာလေးတစ်စောင်ရှိပါတယ်ခင်ဗျာအဲ့ဒါကတော့ဒေါ်အောင်ဆန်းစုကြည်ဖခင်ဗိုလ်ချုပ်အောင်ဆန်းကဇနီးဒေါ်ခင်ကြည်ထံရေးခဲ့တဲ့စာပါကြည်ပဲပြုံးတဲ့နံပြားရရင်စားကျင်တယ်ဆိုတာပါပဲအဲ့ဒီစာကိုပြည်သူတွေကသိပြီးနှစ်တဲ့ကြတယ်ခင်ဗျာဒေါ်အောင်ဆန်းစုကြည်ရောဒီစာပေါ်မှာဘယ်လိုခံစားရပါသလဲခင်ဗျာပဲပြုံးတဲ့နံပြားသို့မဟုတ်အဲ့ဒီလိုမြန်မာစာတွေကိုရောဒေါအောင်ဆန်းစုကြည်ကနှစ်နှစ်ကြိုက်ကြိုက်ရှိပါသလားခင်ဗျာ
ပဲပြုံးတဲ့နံပြားစားကျင်နေဆိုတဲ့ဖိဖိကိုပြည်သူတွေကမြန်နိုးသလိုကျွန်မလည်းမြန်နိုးပါတယ်အဖေတယောက်အနေနဲ့ချစ်ထားတယ်မကပါဘူးရိုးသားတဲ့ခေါင်းဆောင်တယောက်အနေနဲ့အင်တာမှလေးစားပါတယ်ကျွန်မကတော့နံပြားတဲ့ပို့ပြီးတော့ကောင်းချင်းပေါင်းကြိုက်ပါတယ်တခြားနိုင်ငံပေါင်းစုံကအစားအစာတွေကိုလည်းကြိုက်ပါတယ်ငင်းရဲကလေးကမိမိအလေးကျင်တွေကြောင့်လားတော့မသိဘူးလေကိုရဲ့ကိုနဲ့မတည့်တဲ့ဟာတွေကလွဲလို့ဆိုရင်အစားမရွေးပါဘူ
းဟုတ်ကဲ့ခင်ဗျာအခုနောက်ဆုံးမေးချင်တာကတော့ဒေါ်အောင်ဆန်းစုကြည်ရဲ့နိုင်ငံရေးလှုပ်ရှားမှုတွေနဲ့ပတ်သက်လို့ပါနွေမာလာ73ရဲ့နေအကျယ်ချုပ်ကလွတ်မြောက်လာပြီးဒီကနေ့အထိလှုပ်ဆောင်နိုင်မှုတွေကိုဒေါ်အောင်ဆန်းစုကြည်ဘယ်လိုသုံးသပ်ပါသလဲခင်ဗျာ
ဒီရှစ်လအတွင်းမှာလှုပ်ခဲ့တာတွေနဲ့ပတ်သက်လို့ကျေနပ်ပေးမယ်အားရတယ်လို့တော့မဟုတ်ပါဘူးဆိုလိုတာကကျမတို့ဒီမိုကရေစီကွန်ရက်ကလှုပ်တဲ့နိုင်ငံရေးလူမှုရေးအလုပ်တွေအောင်မြင်ပေမယ့်လုတ်ဆရာတွေကအများကြီးရှိနေသေးတော့အများကြီးပို့ပြီးတော့လုတ်ချင်ပါသေးတယ်။တနေ့နဲ့တနေ့လဲလုံရင်းလုံရင်းနဲ့ပို့ပြီးတော့လုတ်တက်လာနိုင်မယ်လို့ယုံကြည်ပါတယ်
။ကျေးဇူးအထူးတင်ပါတယ်ဒေါ်အောင်ဆန်းစုကြည်ခင်ဗျာ။